မင်္ဂလာပါတခင်ဘာသာလို့ဆိုလိုက်ရင်မြမစာဖက်ပြည့်တဲ့တွေမတိသူရှာမှာပါဗမာပြည်သူတို့ပြည်ဗမာစာသည်တို့စာဗမာစကားသည်တို့စကားဆိုရဲကြွေးကြော်တဲ့1928ခုမှာဒုမအစည်းအရုံးကိုစထူထောင်ခဲ့သူတခင်နိုင်ငံရေးကိုဥဆောင်လှုပ်ရှားခဲ့သူနိုင်ငံခြားစာပေနဲ့မြမလူငယ်တွေအကျွမ်းတဝင်ဖြစ်အောင်အင်္ဂလိပ်ဘာသာစာအုပ်တွေကိုမြမဘာသာပြန်ဆိုပေးခဲ့သူအထူးသဖြင့်တော့ဆရာဝန်ပါပဲပန္နာမဆာဦးအမေလေးတို့လိုအမိပြဆက်အမိဝိထုတွေရေးသားပြုစုပေးခဲ့သူအဖြစ်သိကြမှာပါအထူးသဖြင့်လို့ဆိုရတာကအမိဝိထုရေးရမှာပင်ကိုရေးဝိထုလို့တောင်ထင်မှရအောင်အစွမ်းထက်လွန်းလို့ပါအမိဝိထုရေးရမှာဆရာကြီးသခင်ဘာတောင်ဘလို့များညံထုတ်ပါလေဆိုတာစူးစမ်းဖြစ်ပါတယ်ညံထုတ်ပုံအမျိုးမျိုးတွေ့ရပါတယ်ဒီစကားဝိုင်းမှာစုံစည်းအောင်အစဉ်ရင်ခံနိုင်မယ်မဟုတ်ပါဘူးမူလဝိထုနဲ့ကြွားသွားအောင်အနောက်အမူအရာအနောက်ယဉ်ကျေးမှုနေရာမှာမြမအမူအရာမြမယဉ်ကျေးမှုအစားထိုးအစာဖြည့်တဲ့ညံသဘောကိုရေးဖော်ပြလိုက်ချင်ပါတယ်အဲ့ဒီမှာလဲဆရာကြီးရဲ့အမေလေးဝိထုတွေကအကွက်တကွက်ကိုပဲအခြေခံကျင်းပါတယ်အမေလေးဝိထုရဲ့မူရင်းကသောမတ်ဆာဒီရဲ့ A Pair of Blue Eyes ပါ1890ကျော်ကပုံနှိပ်ပါတယ်ဆရာကြီးသခင်ပါတောင်းက1950ခုမှာအမေလေးဆိုတဲ့နာမည်နဲ့အမေဝိထုရေးပါတယ်မူရင်းဝိထုမှာလူလင်းစတီဖင်နဲ့ဂျေရိုလူမငယ်အယ်လီတို့တွေ့ဆုံကြရတဲ့အခါအနောက်ထုံးစံအတိုင်းလုံမငယ်ကဆန်နီယာတီပြီးဧကံပါတယ်ဆရာကြီးသခင်ပါတောင်းရဲ့အမေလေးဝိထုမှာကြတော့ဆန်နီယာတီမနေတော့ပါဘူးမူရင်းဝိထုမှာလုံးဝမပါတဲ့လူလေးမောင်ဆန်မင်းနဲ့လုံမငယ်မတ်ရွှေခင်တို့ရဲ့မြမကပြဆွေးနွေးခန်းဖြစ်လာပါတယ်ကပြလေးကမကြွန့်ကျင်တဲ့မောင်ဆန်မင်းကနားထောင်သမားစာပေဝါဒနာထုံနဲ့မတ်ရွှေခင်ကရှင်းပြတဲ့သူမတ်ရွှေခင်ရဲ့ရှင်းပြချက်တွေဟာစကားဖြစ်ပြီးရောဆွေးနွေးချက်တွေမဟုတ်ပါဘူးမြမစာချစ်ကြမျက်နှိုးကြလိုက်စားကြသူများအတွေ့အရေးထားရမယ့်ဆွေးနွေးချက်တွေပါပထမဆုံးခံစားပြထားတာကခလောက်ကလေးရေတဲ့ဒူးဒူးတောင်ပြို့ရုမောင်ရမလုတ်တယ်ဝါခုတ်တဲ့တောင်ဆိုတဲ့ကြပြပါဒီကြပြမှာကာယံကိုငဲ့ပြီးထည့်ထားရတဲ့စကလုံးအပိုးအမိုးတွေမပါတဲ့ချစ်ကိုချီးကျူးပါတယ်အဖွဲ့အနှွေကကြစ်ကြစ်လေးလေးရှိနေတယ်ပေါ့သူ့ကြစ်လေးပုံကလေးစားစရာကြစ်ကြစ်လေးလေးဖွဲ့လိုက်ရတဲ့အတွေ့အတိတ်ဘဲတွေကြံမသွားငုံမသွားဘူးအတိတ်ပဲအစုံပါနေတဲ့တော်သူတောင်သားအမျိုးသားတွေဟာຢာလို့ရယုံမဟုတ်ဘူးຢာမလို့ရတဲ့အချိန်တောင်မော်တဲ့ဝါခုတ်ရသေးတဲ့ဝါခုတ်တဲ့အခါဝါရီတင်းမှုနွားလဲပါသွားရတာနွားကလောက်တန်ကလေးတဒောင်းတောင်းမီမာကိုစောင့်စားရင်ချစ်သူမင်းမပြူကတန်းတားနေရတဲ့ဟန်တွေပါပေါ်ပါတဲ့ဒုတိယဆွေးနွေးခံစားပြတဲ့ကြပြကဆေးလိပ်လက်ဆောင်ကြပြပါမဝယ်ဘူးမဲခူးတဲ့ဖက်ဆူမိမကူနေဘူးမှမกินအားတာကြောင့်ထားရတဲ့အိယာအောက်မှာမင်းတောက်ဖို့ကိုဆိုတဲ့စာပေါ်အမျိုးသမီးငယ်တူဦးရဲ့အနုအညံ့အသိမွေကိုဖွဲ့ထားတဲ့စာဖြစ်ကြောင်းဆိုပါတယ်တွေးစရာထွေပြပုံကိုလည်းဆွေးနွေးပါတယ်ဆေးလိပ်လိပ်ဖို့ဖက်ရွက်ကိုကိုယ်တိုင်ခူးတာကိုလည်းဖက်မဝယ်နိုင်ရှာလို့ဆိုပြီးကောက်ယူနိုင်သလိုချစ်သူအတွေ့မှုကိုယ်တိုင်ခူးလို့ယူနိုင်ပါတဲ့ထားရတဲ့အိယာအောက်မှာဆိုတဲ့အခါလဲတမျိုးကစိလိတ်မှာကိုငွေလေးပါစေခြင်းလို့နောက်တမျိုးကတခြားသူတွေတိမှာဆိုးလို့အတိပေနှစ်ခွရှိနေပါတဲ့ညာအနာရှေ့သွားနဲ့ကိုက်လို့တူဆိုရမှာလဲအတိပေကနှစ်မျိုးကတ်ကြီးမဝဲနိုင်အောင်ဆင်းရဲရှာလို့လားကိုချစ်သူတောက်မဲ့စိလိတ်မှုကတ်ကြီးနဲ့မဖြတ်ရက်ပဲရှေ့သွားနဲ့ဂယုတစိုက်ကိုက်ဖြတ်ပေးလိုက်လေသလားအတွေးပွားစရာတွေများပုံကိုမတ်ရွှေခင်ကရှင်းပြထားပါတယ်တတိယခံစားပြတာကပန်းစပယ်ကြပါပါပန်းစပယ်နန်းလေမှာမပေါ်ကြိုက်ဟာမှုအလိုက်တော်တန်တင့်ယုံပခံပွင့်ကိုကုန်အစချီတဲ့ကြပြပေါ်နန်းတော်သုံးစပယ်ပန်းတွေပေါ်လာတဲ့အခါကျရင်တိုးသုံးခံပွင့်တွေကနောက်ရုပ်ဆုပ်ခွာရပုံကိုဖွဲ့ထားတာပါထွက်လာတဲ့အနေအတိပဲကိုလွန်ပြီးဒိဋ္ဌဓမ္မလူလောကသဘာဝတွေနဲ့ရှင်ဆက်စဉ်းစားဖို့ကောင်းတဲ့စာပေါ်အဲ့ဒီလိုမောင်ဆန်မင်းကိုမတ်ရွှေခင်ကကြေးလက်ကြပြသဘောပြောပုံဟောပုံကိုရေးရင်ဝိထုရေးစရာရဲ့ကြပြအပေါ်သဘောထားအပေါ်ကိုထည့်ထည့်သွားပါသေးတယ်သဘောထားတစ်ခုကကြပြအကျစ်လက်နဲ့ပတ်သက်လို့ကျမသဘောကကြပြားဆိုရင်လုံးပုံမပါဘဲနဲ့အတိပေပြေးဝတာမျိုးကိုကြိုက်တယ်အခုကာလတော့ကြပြားဆရာလက်သစ်တွေပေါ်လွန်းလို့မဟုတ်မဟက်သူတို့ရေးတာတွေကိုအတော်ကြည့်ရှောင်နေရတယ်တဲ့သဘောတူတာမတူတာအပါထားအဲ့ဒါဝိထုရေးဆရာရဲ့ အားပေါ်ပါပဲ။နောက်သဘောထားတစ်ခုကစာအနုရင်တွေနဲ့ပတ်သက်လို့ခစ်ကြီးကကြက်လို့သူအပါအဝင်အဲ့ဒီအချိန်ကလူတွေစာရီပီတွေဂယုမဆိုင်အားဘူးလို့မောင်ဆန်မင်းကဆိုပါတယ်။ဒီတော့မတ်ရွှေခင်ပြန်ပြောတာကရင်နဲ့နှုတ်ရဲ့စာတွေပျောက်သွားရင်ရင်နဲ့နှုတ်ရဲ့စိတ်တွေပျောက်ကုန်တာပေါ့တဲ့။ဒါလဲစာရေးဆရာရဲ့အားပေါ်ပါပဲ။လူလောကမှာအနုစာပေရဲ့အရေးပါပုံကိုဆက်လက်အတွေးပွားစရာအဆိုမိန်ပါပဲ။မောင်ဆန်မင်းမတ်ရွှေခင်တို့စကားဝိုင်းမှာနောက်ထပ်ဖြည့်ထားတဲ့အားပေါ်တစ်ခုကခံစားမှုအတုအစစ်ပြဿနာပါပဲ။စာအဖတ်ရှုများသလိုမတ်ရွှေခင်စာအရေးဖွဲ့လဲစမ်းကြည့်ပါတယ်။တခါမှယွာနာကပရင်ချောင်းကြီးကိုကြည့်ပြီးတီးတက်တဲ့ပုတ်ဖွဲ့ပါတဲ့။တဟက်တောင်နီးအကွေစီးတွေတွေရေးအရင်ညီငွေ၍ဖြည့်မရွှင်မောင်းမေးပွင့်မအေးဆိုပြီးပထမလေးပိုက်ဆက်လိုက်ပါတဲ့။ဒါပေမဲ့ရှေ့ဆက်ဆက်ဖို့ကြဖြစ်မလာတော့ပါဘူး။ဘယ်ဖြစ်ပါမလဲ။မတ်ရွှေခင်မှာငင်းငွေစရာလည်းမရှိပဝေးမအေးစရာလည်းမရှိတာကြောင့်ပါတဲ့သူများစက်တာကြည့်ပြီးကာယံခေါ်ရလိုက်ရေးကိုရင်တကယ်မခံစားပဲဟန်ဆောင်ခံစားရတဲ့စာမျိုးဟာစာဖက်သူကိုထိထိခိုက်ခိုက်မရှိနိုင်ဘူးလို့ဆိုပါတယ်ငိုချင်းတယ်များဟာဘေးမသားမဆိုးဝင်းငိုရက်ပေမဲ့တကယ်မသားရှင်ကိုတလောက်ဥလိုက်သေးလိုက်မရှိဘူးပေါ့လို့ဥပမာပေးလိုက်ပါသေးတယ်ဒီလိုကပြားအကြောင်းလေးနဲ့ထားပြီးဆွေးနွေးခန်းကိုဖတ်နေရတော့ဆရာကြီးသခင်ပါတော်နိုင်ငံရေးချဝိထုကိုမိရနေတယ်ရဲ့လို့ဘယ်မှာအောင်းမိမိပါတော့မလဲရှင်။စားပီးမြင့်ပြီးလူမျိုးတင်ပါစေ။